Welcome to the Voice of America in Burmese.
သောရရှင်များမင်္ဂလာညနေခင်းမှာတနိဒာအမောပန်းပြေကြပါရဲ့လားခင်ဗျာ VOA အမေရိကန်သံရ2019ခုနှစ်ဧပြီလ9ရက်တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီအထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနူမီတာ16.25 MHz ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာညနေခင်းပါရှင်ကျွန်မတင်ကြီးထိုက်ပါအီချင်းနိုင်ငံကခရီးယန်ဖျားကြောင်တစ်ခုမှာဘုံဖောက်ခွဲတိုက်ခိုက်ခံရလို့အ ਨੇ ဆုံးလူ22ဦးသေဆုံးပြီးဒါဇင်နဲ့ချီတန်းရရှာပါတယ်မြောက်ကိုရီးယားကိုသတင်းစကားပေးတဲ့အနေနဲ့အမေရိကန်ရေတပ်ကတိုက်ခိုက်ရေးတပ်ဖွဲ့တစ်ခုကိုရီးယားကျွန်းဆွယ်ကိုဥတီဆစ်လွတ်လိုက်ပါတယ်ဆီးရီးယားသမ္မတအာနာတီမြဲနေသည်မငြိမ်းချမ်းရေးဖြစ်လာမှာမဟုတ်ဘူးလို့ကုလဆိုင်ရာအမေရိကန်သံအမတ်ကြီးကမှတ်ချက်ပေးပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်ကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာမြန်မာနှစ်တစ်ကူအတာတကြံကာလမှာရေကစားကြမဲ့သူတွေသတိထားစင်ညင်စရာတွေနဲ့ပတ်သက်လို့
အဲ့တော့အဓိကကတော့ဒီစကင်လေးမှမှန်လေးမယ်ပြုတ်ကရေထဲမှာကစားတဲ့အခါကြာလို့ရှင်လေအင်ဂျီဝင်စားဖို့တဲ့အခါကြာလို့ရှင်လေပေါ့ပေါ့ပါပါနဲ့သုံးလွယ်ချောက်လွယ်တဲ့ဒီအဝယ်စားမျိုးဝတ်တာပို့ပြီးတော
့မိကဲပညာရှင်တူအကြံပြုပြောကြားသွားတာပါဒီအကြောင်းနဲ့အတူအမေရိကန်အာရှကုန်သွယ်မှုမူဝါဒတွေအကြောင်းနဲ့တဲ့အိမ်ကောင်းကင်ဆာအကြောင်းတည်ကောင်းစရာတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ကပြောပြပေးပါဦးခင်ဗျာ
အီချင်းနိုင်ငံတန်တာမြို့ကခရီးယန်ဖျားရှိခိုးချောင်းတစ်ခုမှာဘုံပေါက်ကွဲလို့အ ਨੇ ဆုံးလူ22ဦးသေဆုံးပြီးဒါဇင်နဲ့ချီဒဏ်ရာရတယ်လို့ဒေသဆိုင်ရာအာဏာပိုင်တို့ကပြောပါတယ်။ကိုင်ရိုမြို့တော်ရဲ့မြောက်ဘက်ကီလိုမီတာ120กว่าမှာရှိတဲ့တန်တန်မြို့ကခရီးယန်ဖျားချောင်းမှာခရစ်တော်ရှင်ပြန်ထမြောက်တော်မူနေ့အကြိုမှာကျင်းပတဲ့ပေါလ်ဆမ်တီအခမ်းအနားကိုဒီကနေ့တနင်္ဂနွေနေ့မှာစီစီကာကာကျင်းပနေတဲ့အချိန်ပေါက်ကွဲမှုဖြစ်ခဲ့တာပါ။ဒီနောက်နိုင်ပိုင်းအချာမှာပဲအလက်ဇန္ဒရီးယားကခရီးယန်ဖျားရှိခိုးချောင်းတစ်ခုအနီးမှာလဲနောက်ထပ်ပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးအ ਨੇ ဆုံး6ဦးသေဆုံးခဲ့ပါတယ်။ဒီကနေ့တိုက်ခိုက်မှုတွေကဘသူလက်ချက်ဆိုတာတော့မသိရသေးပါဘူး။အီဂျစ်ခရီးယန်နေနဲ့စီးလုံးညီညွတ်မှုရှိတာကိုပြသဖို့အတွက်ရိုမန်ကက်သလစ်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်လဲဒီလအတွင်းမှာပဲကိုင်ရိုမြို့တော်ကိုကြွချီဖို့စီစဉ်ထားပါတယ်။အီဂျစ်လူဦးရေရဲ့တစ်ဆယ်ရာခိုင်နှုန်းကခရီးယန်နေဖြစ်ပြီးအစ္စလာမ်ရဲ့အစွန်းရောက်တွေရဲ့ထိပါတိုက်ခိုက်မှုတွေနဲ့အခြေငြိမ်ကြုံတွေ့နေရတာလည်းဖြစ်ပါတယ်
။ကိုရီးယားကျွမ်းဆွယ်မှာအမေရိကန်ရဲ့တပ်အင်အားထပ်တိုးပြီးတော့မြောက်ကိုရီးယားနိုင်ငံကိုသတင်းစကားပေးတဲ့အနေနဲ့အမေရိကန်ရေတပ်ကတိုက်ခိုက်ရေးတပ်ဖွဲ့တစ်ခုကိုကိုရီးယားကျွမ်းဆွယ်ကိုဆဲလွတ်လိုက်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကမြောက်ကိုရီးယားနိုင်ငံကိုပယ်ထိန်တုံးကြီးပစ်လွတ်တာကိုတားမြစ်ထားပေမဲ့လည်းမြောက်ကိုရီးယားကပြီးခဲ့တဲ့ဘက်မှာပစ်လွတ်ခဲ့ပါတယ်။ The Galvinson လို့ခေါ်တဲ့တိုက်ခိုက်ရေးအဖွဲ့ဟာစင်ကာပူနိုင်ငံမှာကြောက်ချပြီးတော့ဩစတြေးလျနိုင်ငံကိုသွားဖို့စီစဉ်နေတုန်းမှာအမေရိကန်ရဲ့ Pacific ဒေသစစ်ဌာနချုပ်ကမြောက်ဘက်ကိုခုံမောင်းဖို့အမိန်ပေးခဲ့တာဖြစ်ပါတယ်။အမေရိကန်ရေတပ်စစ်သင်္ဘောအုပ်စုဟာ Pacific သမုဒ္ဒရာနောက်ဘက်ခြမ်းကအမေရိကန်အကျိုးစီးပွားတွေကိုကာကွယ်ဖို့ရည်ရွယ်ချက်ဖြစ်တယ်လို့အမေရိကန် Pacific ဒေသစစ်ဌာနချုပ် Third Fleet ရေတပ်ရဲ့တပ်မူဒေးဗ်ဘန်ထန်က VOE ကိုပြောပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့မစင်မချင်းတောင်ဝမဲတဲ့လုပ်ရက်တွေတည်ငြိမ်မှုမရှိတဲ့ဒုံးကျည်စမ်းသပ်ပြစ်လွတ်မှုအစည်းအဝေးနဲ့နျူကလ িয়ার လက်နက်ထုတ်လုပ်နိုင်ဖို့ကြိုးပမ်းမှုတွေကြောင့်သူတို့ဟာဒေသအတွင်းမှာနံပါတ်1ချိန်ညောက်သူအဖြစ်ဆက်ရှိနေတယ်လို့လည်းသူကပြောပါတယ်။ဒီရေတပ်အုပ်စုမှာ USS Galvinson လေယာဉ်တင်သင်္ဘောအပါအဝင်ဒုံးခွင်းဒုံးနဲ့ပြစ်လွတ်နိုင်တဲ့ဖြတ်သင်္ဘော30လည်းပေါင်းပါတယ်။ဒုံးကျည်စမ်းသပ်ပြစ်လွတ်တာတွေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်နိုင်ဖို့စမ်းသပ်တာတွေမလုပ်ဖို့နိုင်ငံတကာကသတိပေးနေပြီမဲ့လည်းမြောက်ကိုရီးယားကအဲ့ဒီသတိပေးချက်တွေကိုထပ်ခါတလဲလဲအာခံပြီးတော့စမ်းသပ်မှုတွေလုပ်နေတာဖြစ်ပါတယ်ခင်ဗျာ
။ဆီးရီးယားသမ္မတဘာရှားအယ်အာဆာအာနာတီမြဲနေသည်မြဆီးရီးယားငြိမ်းချမ်းရေးဖြစ်လာမှာမဟုတ်ဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးကပြောဆိုလိုက်ပါတယ်။သမ္မတအာဆာအစိုးရကိုဥဆောင်နေသည်မြဘလူနီနဲ့မှနိုင်ငံရေးအဖြစ်တစ်ခုထွက်လာစရာမရှိဘူးလို့တမ်မတ်ကြီးနီကီဟေးလေးရဲ့ပြောဆိုချက်ကို CNN သတင်းဌာနကဒီကနေ့တနင်္ဂနွေနေ့မှာထုတ်လွှင့်သွားပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ဆန်ကလည်းဆီးရီးယားနိုင်ငံတွင် Islamic အစိုးရ IS အဖွဲ့ကိုချေမှုန်းရေးဦးစားပေးအဖြစ်ဆောင်ရွက်ဆဲဖြစ်တယ်လို့ပြောဆိုပါတယ်။ပထမဦးစားပေးက ISIS ကိုချေမှုန်းရေးဖြစ်ပြီး ISIS ရဲ့ချင်းချောက်မှုကိုရှော့ချနိုင်ပြီးရှင်းလင်းနိုင်ပြီဆိုတဲ့အချိန်မှာဆီးရီးယားနိုင်ငံတွင်ငြိမ်းချမ်းရေးကိုဖက်ကိုလှည့်နိုင်မယ်လို့ယူဆတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးရဲ့မှတ်ချက်ပေးပြောဆိုမှုကတော့ CBS ရုပ်သံရဲ့ Face the Nation အစီအစဉ်ကနေဒီကနေ့ထုတ်လွှင့်ပါတယ်။မနေ့စနေနေ့တုန်းကတော့အမေရိကန်တို့ပြီးခဲ့တဲ့တောက်ချနေ့ကပယ်ဒိန်းတပ်ဒုံးကျည်နဲ့တိုက်ခိုက်ခဲ့တဲ့ဆီးရီးယားလေတပ်အခြေစိုက်စခန်းကစစ်လေယာဉ်တွေပြန်လည်ပြန်တန်းနေတယ်လို့ပြည်내အုပ်ချုပ်ရေးမှူးတအုပ်ကပြောဆိုပါတယ်။ အမေရိကန်တို့ပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့ဆီးရီးယားလေတပ်အခြေစိုက်စခန်းကပထမအဆင့်ပြန်လည်လက်ပတ်နေတာလို့သူကပြောဆိုတာပါအမေရိကန်တို့ဒုံးကျည်နဲ့တိုက်ခိုက်ခဲ့တဲ့ရှာရက်လေတပ်အခြေစိုက်စခန်းမှာအကြီးအကျယ်ပျက်စီးခဲ့တယ်လို့ဆီးရီးယားအစိုးရကပြောဆိုပြီးနိုင်ပိုင်းအကြမှာပဲဟုံးပြည်နယ်အုပ်ချုပ်ရေးမှုရဲ့ပြောဆိုချက်ထွက်ပေါ်လာတာဖြစ်ပါတယ်
ဗင်နီဇွဲလားနိုင်ငံမှာသမ္မတမဒူရိုအစိုးရကတိုက်ခိုက်ပါတီကိုယ်စားလောင်းကိုရွေးကောက်ပွဲဝင်ခွင့်တားမြစ်လိုက်ပြီးတဲ့နောက်ဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့ပြီးမနေ့စနေနေ့ကတော့မြို့တော်ကရာကတ်စ်မှာဗင်နီဇွဲလားရဲတပ်ဖွဲ့ကတိုက်ခိုက်ဆန္ဒပြတဲ့သူတွေကိုမျက်ရည်ယိုပုံးတွေရဘာကြီးစံတွေတုံးပြီးတော့နှိမ်နှင်းခဲ့ပါတယ်ရဲကဆန္ဒပြတဲ့သူတွေကိုနှိမ်နှင်းခဲ့တဲ့အတွင်းမှာ18ယောက်ထံရသွားတယ်လို့မြို့တော်ကရာကတ်စ်ရဲ့ခရိုင်အုပ်ချုပ်ရေးမှူးတဦးကလည်းပြောပါတယ်ဆန္ဒပြသူတို့ကတရားရုံးချုပ်နားမှာရဲကတားဆီးထားတဲ့အကာရန်တွေကိုချိုးဖျက်ဝင်ရောက်ပြီးတော့အဲ့ဒီအနာကဆောက်လို့ရလုံနေတဲ့ဝင်းမှာတုံးနေတဲ့ပစ္စည်းတွေကိုယူပြီးတော့တရားရုံးချုပ်ထဲကတချို့ရုံးငန်းတွေကိုမိရှို့ဖျက်ဆီးခဲ့ကြပါတယ်။ဗင်နီဇွဲလားတရားရုံးချုပ်ကတိုက်ခံကထိန်းချုပ်ထားတဲ့လွတ်တော်ကိုဖျက်ဖို့ကြိုးပမ်းလိုက်ပြီးတဲ့နောက်နိုင်ငံတွင်းမှာမတည်ငြိမ်မှုတွေဖြစ်လာတာဟာတပတ်ကျော်ရှိသွားပြီဖြစ်ပါတယ်။နိုင်ငံတကာအတိုင်းအဝန်းကဝေဖန်မှုတွေနဲ့ပြည်တွင်းဆန္ဒပြမှုတွေကြေကြေပြန့်ပြန့်ဖြစ်ခဲ့ပြီးတဲ့နောက်မှာတော့ဒီအစည်းအဝေးကိုပြန်ပြီးတော့ရုပ်သိမ်းသွားခဲ့တာပါ။ကရာကတ်မြို့တော်နဲ့တခြားမြို့တွေအတော်များများဖြစ်နေတဲ့ဆန္ဒပြပွဲတွေကတော့အသိမကြားခင်အချိန်မှာရပ်တန့်မဲ့အရေးရောင်တော့မတွေ့ရပါဘူး။ပြီးခဲ့တဲ့တောက်ကြနေ့ကတော့မရနာပီနယ်အုပ်ချုပ်ရေးမှူးအွန်ရီကေကပရလက်စ်ကို15နှစ်ရွေးကောက်ပွဲမဝင်ရဘူးလို့တားမြစ်ခဲ့ရတာဟာအုပ်ချုပ်ရေးပိုင်းမှာမမမကန်လောက်တာတွေရှိတာကြောင့်ဖြစ်တယ်လို့စီးရင်စစ်ချုပ်ရုံးကအကြောင်းပြပါတယ်။ပြီးခဲ့တဲ့2013သမ္မတရွေးကောက်ပွဲတုန်းကလည်းကပရလက်စ်ဟာသမ္မတမဒူရိုကိုကတ်ရှုံးခဲ့ပြီးတော့လာမယ့်နှစ်မှာကျင်းပမယ့်ရွေးကောက်ပွဲမှာလည်းဝင်ပြိုင်မယ်လို့ခန့်မှန်းနေကြတာဖြစ်ပါတယ်ခင်ဗျာ
။ UAB ကအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်အာဖဂန်နစ္စတန်နိုင်ငံတွင်းကတာလီဘန်တွေထိန်းချုပ်ရာဒေသတစ်ခုမှာအာဖဂန်တပ်သား9ဦးကြဆုံးခဲ့တယ်လို့အာဖဂန်အစိုးရတာဝန်ရှိသူတွေကပြောဆိုသလိုအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကိုတိုက်ခိုက်မှုအတွင်းအမေရိကန်စစ်သား2ဦးကြဆုံးခဲ့ရတယ်လို့အမေရိကန်အရာရှိတွေကလည်းပြောဆိုပါတယ်။ဘော့ပြည်နယ်မြောက်ပိုင်းကချီတဲမြို့နယ်ထဲမှာမနေ့စနေနေ့နှောင်းပိုင်းမှာအာဖဂန်တပ်သားတွေကြဆုံးခဲ့တာဖြစ်ပြီးတပ်ဖွဲ့ဝင်တချို့လည်းဒဏ်ရာရခဲ့တယ်လို့ဒေသဆိုင်ရာတာဝန်ရှိသူတွေကဒီကနေ့ပြောဆိုတာပါ။ပွင့်လင်းရသည့်အစပြုချိန်အာဖဂန်အစိုးရတပ်တွေနဲ့ညွန်ပေါင်းတပ်တွေအပေါ်တာလီဘန်တို့တိုက်ပွဲတွေအရှိန်မြင့်လာချိန်မှာပဲအခုလိုထိခိုက်သေးဆုံးဒဏ်ရာရမှုတွေထွက်ပေါ်လာတာပါနန်ဂါဟာပြည်နယ်ရင်းက ISIS ခိုရာဇန်အဖွဲ့အပေါ်ထိုးစစ်ဆင်ချေမှုတိုက်ခိုက်မှုအတွင်းမနေ့စနေနေ့နှောင်းပိုင်းတုန်းကအမေရိကန်စစ်သားတဦးကြာဆုံးခဲ့ရတယ်လို့လဲမြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတူဦးဆောင်နဲ့အာဖဂန်နိုင်ငံတွင်းကထောက်ပံ့ရေးညွန်ပေါင်းတပ်ဖွဲ့ရဲ့ပြောခွင့်ရကလည်းပြောဆိုထားပါတယ်ရှင်
ဆိုမာလီနိုင်ငံတောင်ပိုင်းဂျူဘလန်ဒေသကကူဒေးမြို့မှာဖြစ်ခဲ့တဲ့တိုက်ခိုက်မှုအတွင်းအယ်ရှဘတ်စစ်သည်ကြွအဖွဲ့ရဲ့တပ်မူဘရှီနူရီဟာဆန်အပါဝင်စစ်သည်ကြွတွေအများပြားသိဆုံးသွားခဲ့တယ်လို့ဆိုမာလီစစ်တပ်တောင်ရှိသူတွေကပြောပါတယ်။ဆိုမာလီနိုင်ငံကစစ်ခြေစိုက်စခန်းကိုစစ်သည်ကြွတွေဝင်ရောက်တိုက်ခိုက်ခဲ့တာကိုကင်ညာကာကွယ်ရေးတပ် KDF နဲ့ဆိုမာလီအမျိုးသားတပ်ဖွဲ့ဝင်တွေပါဝင်တဲ့တပ်တွေကပြန်ပြီးတော့တုံ့ပြန်တိုက်ခိုက်ခဲ့တာဖြစ်တယ်လို့အဲ့ဒီဒေသမှာရှိတဲ့ဆိုမာလီအကြီးအကဲတပ်မူကြီးမိုဟာမက်အာမက်ဟာစီက VOA ကိုပြောပါတယ်စစ်သွေးကြော်တွေကကုရေးမှာရှိတဲ့သူတို့ရဲ့တပ်စခန်းကိုတိုက်ဖို့ပြင်ဆင်နေတာဖြစ်ပြီးတော့ဒါမဲ့ကင်ညာတပ်တွေရဲ့စစ်ကူရခဲ့တာကြောင့်ထိုးစစ်ပြန်တိုက်နိုင်လိုက်တာဖြစ်တယ်လို့ဆိုမာလီတပ်တောင်းရှိသူတူကလည်း VOA ကိုပြောပါတယ်ဒီတိုက်ခိုက်မှုအတွင်းအယ်ရှဘတ်အဖွဲ့ရဲ့တပ်မူကြီးပါဝင်စစ်သွေးကြော်3ဦးသေဆုံးသွားတယ်လို့လည်းသူကပြောပါတယ်ဒါမဲ့ဆိုမာလီနဲ့ကင်ညာတပ်တွေဘက်မှာတော့ထိခိုက်သေးဆုံးတာမရှိဘူးလို့လည်းပြောပါတယ်အဲ့ဒီဒေသမှာမွေးဖွားကြီးပြင်းခဲ့ပြီးတော့လွန်ခဲ့တဲ့နှစ်အတော်ကြာကလေးကအယ်ရှဘတ်အဖွဲ့ဝင်ဖြစ်လာခဲ့တဲ့ဟာဆန်ဟာဒီဒေသတွင်းကအယ်ရှဘတ်အဖွဲ့ရဲ့တည်တန်းတပ်မှုတွေကတအူးဖြစ်တယ်လို့ယူဆကြပါတယ်။ဟာဆန်ဟာဒေသတွင်းမှာရှိတဲ့ဆိုမာလီတပ်တွေနဲ့ကင်ညာတပ်တွေကိုတိုက်ခိုက်တဲ့ထိုးစစ်တွေကိုဥဆောင်ခဲ့သူဖြစ်တယ်လို့လည်းဆိုမာလီတပ်တောင်းရှိသူတွေကပြောပါတယ်ခင်ဗျာ
။ကြီးဖက်ဘာသာရေးခေါင်းဆောင်ဖုံတော်ကြီးဒလိုင်လာမာကဒလိုင်လာမအဖွဲ့စီဆက်လက်တရှိတင့်မတင့်ဆိုရကတိဘက်ပြည်သူတွေရဲ့အဆုံးဖြတ်ပေါ်မှာမူတည်ပြီးသူ့ကိုဆက်ခံမဲ့ပုဂ္ဂိုလ်ကိုတရုတ်အနေနဲ့ဆုံးဖြတ်ခွင့်မရှိဘူးလို့မိန့်ကြားလိုက်ပါတယ်။သူ့ကိုဆက်ခံမဲ့ဒလိုင်လာမအရေးဆွေးနွေးဖို့ဒီနှစ်ကုန်မတိုင်ခင်ညီလာခံတစ်ခုခေါ်မယ်လို့လည်းမိန့်ကြားပါတယ်။တရုတ်နယ်စပ်အိန္ဒိယနိုင်ငံရဲ့အရှေ့မြောက်ဖက်အာရုဏချာပရာဒက်ရှ်ကထံဝမ်မြို့ကိုဒေသဆိုင်ကြွချီစဉ်အတွင်မနစ်စနေနေ့ကပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာ ဖုန်းတော်ကြီးဒလိုင်လာမကအခုလိုမိန့်ချခဲ့တာပါတိဘက်ဘာသာရေးခေါင်းဆောင်ဒလိုင်လာမကိုဆက်ခံမဲ့သူကိုတရုတ်ကွန်မြူနီခေါင်းဆောင်တွေကအတီးပြုတ်ခွင့်ရှိတယ်လို့တရုတ်အစိုးရကအခိုင်အမာပြောဆိုနေတာကြောင့်တက်တော်82နှစ်ရှိပြီဖြစ်တဲ့တိဘက်ဘာသာရေးခေါင်းဆောင်ရဲ့အရရာကိုဘယ်သူဆက်ခံမလဲဆိုတဲ့မေးခွန်းကပို့ပြီးတော့ကြဲကြဲလောင်လောင်ဖြစ်လာတာပါတရုတ်အာဏာပိုင်တွေကအယူဝါဒကင်းမဲ့သူတွေဖြစ်ပြီးဘာသာရေးအယူအဆကိုတက်ဝင်ယုံကြည်သူတွေမဟုတ်တာကြောင့်တိဘက်ဘာသာရေးခေါင်းဆောင်ဒလိုင်းလာမကိုဆက်ခံမဲ့သူကိုအတီးပြုတ်ပေးနိုင်တဲ့အခမ်းကဏ္ဍမှမရှိဘူးလို့လည်းတိဘက်ဘာသာရေးခေါင်းဆောင်ကမိန့်ကြားခဲ့ပါတယ်ရှင်
နောက်ဆုံးရနိုင်ငံကသတင်းတွေကိုမတ်တင်ကြီးတိုင်းနဲ့ကိုရန်နန်တို့ကပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com ကနေကျွန်တော်ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထပ်မှာပဲတိုက်နားဆင်နိုင်ပါတယ်အခုတော့နိုင်ငံကသတင်းလွှာတပုတ်နဲ့စတင်ကြပါတယ်အမေရိကန်နိုင်ငံအနေနဲ့ထုတ်ကုန်တဲ့သွင်းကိုမမျှဖြစ်နေတာကိုပြန်လည်အစီအစဉ်နေတာကြောင့်အမေရိကန်နဲ့အာရှနိုင်ငံတွေကြားအားကောင်းနေတဲ့ကုန်သွယ်ရေးဆက်ဆံမှုအပေါ်တန်တရာတွေစဖြစ်လာနေပါတယ်အရှိအာရှနဲ့အရှိတောင်အာရှဒေသတွင်းအစိုးရတွေအနေနဲ့အမေရိကန်သမ္မတထရန့်ရဲ့ကုန်သွယ်ရေးမူဝါဒအပြောင်းလဲတွေကြောင့်စိုးရိမ်ပူပန်နေတာပါ VOA သတင်းတော့ Ron Convin သတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြမှာဖြစ်ပါတယ
်ဟုတ်ကဲ့ပါအမေရိကန်သမ္မတထရန့်ကလိန်ညာပြီးလုပ်နေတဲ့နိုင်ငံခြားကုန်တင်သွင်းနိုင်ငံတွေကိုအရေးယူမယ်လို့ကြေညာပြီးအမေရိကန်ကုန်သွယ်ဝန်ကြီးဌာနကကုန်သွယ်ပို့ငွေအများအပြားရနေတဲ့နိုင်ငံတွေအပေါ်ရက်90ကျားစုံစမ်းစစ်ဆေးမှုတွေလုပ်နေပါတယ်American ကုန်သွယ်ဝန်ကြီး Wilbur Ross ကလည်း American ကုန်သွယ်လူငွေပြမှုကိုပယ်ဖျက်ပြီးလွတ်လပ်မြတ်တဲ့ကုန်သွယ်ဖြစ်ဖို့ American လူသားတွေကိုကာကွယ်ပေးဖို့နဲ့ American စီးပွားရေးတိုးတက်ဖို့ဦးစားပေးလုပ်သွားမယ်လို့ဆိုပါတယ်။သမ္မတ Trump ပြောခဲ့တဲ့သမိုင်းဝင်ကုန်သွယ်မူဝါဒအပြောင်းလဲကြီးမှာအခုလိုစစ်ဆေးဖို့သတ်မှတ်ထားတဲ့အာရှနိုင်ငံတွေထဲတရုတ်၊ဂျပန်၊တောင်ကိုရီးယား၊ထိုင်ဝမ်၊အိန္ဒိယ၊ထိုင်း၊မလေးရှား၊အင်ဒိုနီးရှားနဲ့ Vietnam တို့ပါပါတယ်။ဒုတိယကမ္ဘာစစ်အပြီးဒီအာရှနိုင်ငံတွေဟာဂျပန်ကနေစပြီးAmerican စီးပွားရေးကိုမျှော်ချီကထုတ်ကုန်မြင့်တင်မှုနဲ့စီးပွားရေးအင်အားကောင်းလာခဲ့တာပါ။ဒါပေမဲ့အခုနောက်ဆုံးသမ္မတထရန့်မဲဆွယ်ပွဲမှာအချို့ကုန်သွယ်မှုတွေအထူးသဖြင့်တရုတ်ကုန်သွယ်ရေးမူဝါဒကြောင့် American စီးပွားရေးထိခိုက်ရတယ်လို့အကြီးအကျယ်ပြောခဲ့ပြီးအခုလိုပြန်စစ်ဆေးမှုတွေကြောင့်အခြားနိုင်ငံတွေမှာလည်းစိုးရိမ်လာနေပြီလို့စင်ကာပူအခြေစိုက်စီးပွားရေးပညာရှင် Crystal Tan ကထုတ်ပြောလိုက်ပါတယ
်။အခုဆက်မှာတော့အမေရိကန်နေနဲ့ဘလို့အေးအေးမြေမြေလှုပ်ချင်နေဆိုတာသိဖို့တော်တော်ခက်နေပါသေးတယ်။ဒါမဲ့လည်းငွေကြေးကစားသူတွေဖြစ်နေတဲ့နမည်တက်ခံရမှာအစိုးရဆုံးဖြစ်နေတဲ့နိုင်ငံတွေကတော့တောင်ကိုရီးယားနဲ့ထိုင်ဝမ်တို့ဖြစ်ပုံရပါတယ်ရှင့်
။စီးပွားရေးပညာရှင်ထန်ကဆက်ပြီးထိုင်ဝမ်နဲ့တောင်ကိုရီးယားတို့အနေနဲ့စီးပွားရေးအရာတန်ခတ်ခံရမှာကိုဆိုရင်ပြီးဒါကိုကြော်လာနိုင်ဖို့အမေရိကန်သွင်းကုန်တွေကိုပိုလွတ်လွတ်လပ်လပ်ဝင်ခွင့်ပေးတာလည်းဖြစ်လာနိုင်တယ်လို့ဆိုပါတယ်။မလေးရှားမှာတော့နိုင်ငံတကာကုန်သွယ်ရေးနဲ့စက်မှုဝန်ကြီးအွန်ကန်ချွန်းကအမေရိကန်ကုန်သွယ်လူငွေပြမှုကမလေးရှားနဲ့မဆိုင်ဘူးမလေးရှားအပေါ်စီးပွားရေးပိတ်ဆို့လာရင်လည်းမလေးရှားမထိပဲမလေးရှားကအမေရိကန်ကုမ္ပဏီတွေပဲထိခိုက်မှာဖြစ်တယ်လို့ပြန်ပြောထားပါတယ်မလေးရှားအခြေစိုက်စီးပွားရေးသုတေသီပက်ဘွန်ဆွန်းကလည်းအမေရိကန်ရဲ့ခုလိုမူဝါဒပြန်လည်သုံးသပ်မှုကြောင့်မလေးရှားစီးပွားရေးလုပ်ငန်းတွေတတိနဲ့လုံနေပြီလို့အခုလိုဆိုပါတယ
် Yes certainly it remains very uncertain
ဟုတ်ပါတယ်ဒီမူဝါဒတွေကိုထရမ့်အနေနဲ့တကယ်တမ်းအကောင့်ထည့်ဖို့တဲ့အချိန်မတိုင်ခင်အထိနောက်မူဝါဒတွေကိုတကယ်တမ်းအကောင့်ထည့်ဖို့လို့ရနိုင်မနိုင်ပေါ့လေမတိကျမှုတွေအများကြီးဆက်ကြီးစိုးနေမှာသိကြပါတယ်ဒါတွေကိုကျွန်တော်တို့အနီးကပ်စောင့်ကြည့်နေပါတယ်ပြီးရင်ပို့ကုန်ထုတ်လုပ်မှုအပေါ်ခမန်းတွက်ဆမှုတွေဆုံးဖြတ်ပေးနိုင်ဖို့နောက်ဆက်ဖြစ်လာမှာတွေကိုလည်းစောင့်ကြည့်ရအောင်ပါပါ
မလေးရှားနိုင်ငံနဲ့အတူအရင်သမ္မတဘရက်အိုဘားမားဦးဆောင်ဖွဲ့စည်းခဲ့တဲ့ TPP လို့ခေါ်တဲ့အာရှပစိဖိတ်တလွာကုန်သွယ်ရေးမဟာမိတ်အဖွဲ့အပေါ်တာဝန်ယုံကြည်ခဲ့တဲ့ဗီယက်နမ်နိုင်ငံကလည်းဒီအဖွဲ့ကနေသမ္မတထရမ့်ကနှုတ်ထွက်ဖို့ဆုံးဖြတ်ပြီးအခုလိုကုန်သွယ်မူဝါဒပြောင်းလာကြောင်းဗီယက်နမ်ထုတ်ကုန်စီးပွားရေးကိုထိခိုက်မှာစိုးရိမ်တယ်လို့ဗီယက်နမ်ဝန်ကြီးချုပ်ကဝေဖန်လိုက်ပါတယ်အခုလိုဗီယက်နမ်ဝန်ကြီးချုပ်ငူဝန်ရှန်ဖူးပြောတာကသတိထားပြီးထိမ့်ပြောတာသာဖြစ်ပြီးတကယ်တမ်းတခြားလမ်းသိမ့်မရှိပဲတရုတ်ရဲ့ ASEP ခေါ်ဒေတာရင်းဘတ်စုံစီးပွားရေးမဟာမိတ်အဖွဲ့နဲ့လက်တွေ့ကြကြတွဲလှည့်ဖို့ဗီယက်နမ်ကပြင်နေပြီလို့ဩစတြေးလျနိုင်ငံ New South Wales တက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာရှင်ကားတရားကဆိုပါတယ်ပမောခတရားကဆက်ပြေ
း The more Trump goes his own way
Vietnam နေနဲ့ကိုလန်းနဲ့ကိုပူလျှောက်လေး Vietnam နေနဲ့ India Russia Japan နောက်တရုတ်ရောအမေရိကန်မှာပါတဲ့၅နိုင်ငံနဲ့ပေါင်းပြီးအာဏာချိန်ဝင်ရှာညှိသွားမှာပါဒါကြောင့် Vietnam နေနဲ့တရုတ် Empire နဲ့ဆွဲယူမခံရအောင်ခက်ခက်ခဲခဲရုန်းကန်ရတော့မှာပါခုလိုနေရာမှာ Vietnam နေနဲ့အမေရိကန်ရဲ့အားကောင်းတဲ့ထောက်ခံမှုလိုအပ်ပါတယ်
တကယ်တော့ Vietnam ဖြင့်တရုတ်နဲ့ Japan ပြည်ရင် အကြီးအမားဆုံးကုန်သွယ်ဘက်အမေရိကန်နဲ့ကုန်သွယ်မှုပုံငွေအမေရိကန်ဒေါ်လာ 12.4 ဘီလီယံပြနေတဲ့ထိုင်းနိုင်ငံမှာလည်းအလားတူစိုးရိမ်မှုတွေရှိနေပါတယ်ခင်ဗျာ
။ကိုဝင်းမင်းပြောပြခဲ့တာပါ။အမျိုးသမီးတွေကြားအဖြစ်များတဲ့တအိမ်ကောင်းကင်ဆာအန္တရာယ်ကိုဘယ်လိုရှော့ချနိုင်ပါသလဲ။ကျန်းမာရေးစစ်ဆေးမှုတွေကိုအချိန်မှန်မှန်ပြုလုပ်ပေးပြီးဒီရောဂါဖြစ်နိုင်ခြေတွေကိုသိရှိနားလည်ကအသက်ဆုံးရှုံးမှုကိုရှော့ချပေးနိုင်ပါတယ်။လူမှုကျန်းမာရေးအစီအစဉ်မှာတော့ဒေါက်တာတန့်စော်ကတင်ဆက်ထားပါတယ်။
တိမ်ကောင်းကင်ဆာယောဂါဟာမြန်မာအမျိုးသမီးတွေမှာအဖြစ်များတဲ့ကင်ဆာယောဂါတစ်ခုအဖြစ်ရှိနေပါသေးတယ်။ကြိုတင်ကျန်းမာရေးစစ်ဆေးတဲ့အလေ့ကျင့်ထွန်းကားလာတဲ့ဖွံ့ဖြိုးပြီးနိုင်ငံတွေမှာတိမ်ကောင်းကင်ဆာယောဂါဖြစ်ပွားမှုလုံးရောနေလာနေပေမဲ့ယောဂါမဖြစ်ခင်ကြိုတင်ဆန်းသက်စစ်ဆေးတဲ့အလေ့ထမဖွံ့ဖြိုးသေးတဲ့မြန်မာနိုင်ငံမှာတော့သတိပြုရမယ့်ယောဂါတစ်ခုဖြစ်ပါတယ်။ယောဂါဖြစ်နိုင်ခြေအဆင့်မှာဖော်ထုတ်တွေ့ရှိခဲ့မယ်ဆိုရင်ပျောက်ကင်းအောင်ကုသနိုင်တာကြောင့်ကျန်းမာရေးပညာပေးမှုတွေကိုကြဲကြဲပြန့်ပြန့်ပြုလုပ်ပေးလျက်ရှိတယ်လို့တာဖော်မီရဲ့ထုကုဆရာဝန်ကြီးဖြစ်သူပမောက္ခဒေါက်တာဒေါ်ရင်စောကပြောပါတယ်
။တိမ်ကောင်းကင်ဆာကတော့ကမ္ဘာတစ်ပတ်လုံးမှာအဖြစ်များပါတယ်။အမျိုးသမီးတွေမှာမွေးလမ်းကြောင်းပေါ့နော်မျိုးဆက်ပွားအင်္ဂါရပ်တွေမှာဖြစ်တဲ့ကင်ဆာယောဂါမှာသူကပထမဖြစ်ပါတယ်။အဲ့ဒီအတွက်အဖြစ်များတယ်လို့ပြောတယ်ဆိုရင်လည်းမမှားပါဘူး။အဖြစ်များတဲ့အကြောင်းရင်းကတော့တိမ်ကောင်းကင်ဆာကိုစစ်ဆေးမှုကြိုတင်စောစီးစွာသိရှိနိုင်ရတဲ့အနေနဲ့စစ်ဆေးမှုမခံယူဘဲနဲ့ဒီယောဂဖြစ်တဲ့အဆင့်အထိဖြစ်သွားလို့ပါအဲ့တော့ကြိုတင်စစ်ဆေးမှုခံယူလိုက်တဲ့အနောက်နိုင်ငံမှာဒီသိန်းကောင်းကင်ဆာဖြစ်နိုင်ကြရတဝက်လောက်ရောကြသွားပါကျွန်မတို့အနေနဲ့ကြိုတင်စစ်ဆေးမှုကိုခံယူရင်ဒီယောဂပျောက်နိုင်တယ်ကြိုတင်ပြီးတော့လေကုသလို့ရတယ်ဆိုတော့ပညာပေးရမယ်အချက်အလက်ကိုလူမှုပရိသတ်ထဲရောက်အောင်ပညာပေးဖို့နောက်ကျနေတဲ့အတွက်ဒီယောဂါဟာကျမတို့မြန်မာအမျိုးသမီးဒုတဲမှာတော့အဖြစ်များနေတုံးမှာပဲ
။တင်ကောင်းကင်ဆာယောဂါမရှိခဲ့ဘူးဆိုရင်ဝမ်းသာစရာကောင်းတယ်လို့တင်ကောင်းကင်ဆာယောဂါဖြစ်နိုင်ခြေအဆင့်ကိုဖော်ထုတ်တွေ့ရှိခြင်းဟာလည်းဝမ်းသာစရာတစ်ခုဖြစ်ပါတယ်။မြန်မာအမျိုးသမီးတွေအနေနဲ့ယောဂါဖော်ထုတ်တွေ့ရှိမှာကိုကြောက်ရွံ့မနေပဲစောစောစီးသိရှိအောင်စစ်ဆေးဖော်ထုတ်ပြီးအများဆုံးကုသသင့်တယ်လို့ပြောပါတယ်
။တင်ကောင်းကင်ဆာဘယ်လိုဖြစ်လဲဆိုတော့ဘဟုတုတ္တနဲပါတဲ့အတွက်ဖြစ်ရတာပါ။အဲ့တော့ကျမတို့အနေနဲ့ရှင်းလင်းရှင်းစစ်စေးတာလေးလည်းပြုလုပ်ပေးတောကဖြစ်နိုင်ခြေတွေ့ရင်လည်းတခါတည်းကုသပေးတယ်ဆိုတော့လူနာမျိုးသမီးတွေအယံပျော်ကြပါတယ်။နောက်ပြီးသူတို့ကမဖြစ်ဘူးလို့သိရတဲ့အခါမှာအမလီတော်ပါသေးရဲ့ကင်ဆာမဖြစ်ဘူးပေါ့။နမို့ဆိုရင်ကင်ဆာဖြစ်နိုင်ခြေတွေ့တယ်ဆိုရင်ဟာကင်ဆာဖြစ်နေပြီလားကြောက်လိုက်တာဘယ်လောက်နေရမှလဲတို့ဘာလို့အထိမေးပါတယ်။အဲ့တော့ကျမတို့ကဒါကင်ဆာအဆင့်ကိုမရောက်သေးပါဘူး။ဖြစ်နိုင်ခြေအဆင့်ကိုစစ်စေးတွေ့ရှိတယ်ဆိုတာအင်မတန်ကန့်ကောက်ပါတယ်။အဲ့ဒါကိုလည်းကျမတို့အနေနဲ့တပြိုင်တည်းစစ်စေးပေးပါမယ်လို့နှစ်သိမ့်ဆွေးနွေးပြညာပေးရပါတယ်။အဲ့တော့ကျမတို့နိုင်ငံတဝန်းလုံးအနေနဲ့ကတော့ပြညာပေးတဲ့အစီအစဉ်တွေကိုအများကြီးနောက်လဲဆက်လက်ပြီးသွားရောက်ပြီးပြုလုပ်ဖို့အစီအစဉ်တွေအများကြီးရှိပါတယ်။
တိမ်ကောင်းကင်ဆာယောဂါပိုးဟာလိင်ဆက်ဆက်မှုကနေတဆင့်ကူးစက်ပြန့်နှံ့တဲ့ယောဂါတစ်ခုဖြစ်ပါတယ်။ယောဂါပိုးဝင်ရောက်ပြီးဆယ်နှစ်ကနေ15နှစ်အထိယောဂါမဖြစ်ပဲရှိနေနိုင်ပါတယ်။ယောဂါလက္ခဏာပေါ်ပေါက်လာမှစစ်စစ်ကုသမှုခံယူခဲ့မယ်ဆိုရင်ပျောက်ကင်းအောင်ကုသဖို့ခက်ခဲနိုင်တာကြောင့်အမျိုးသမီးတွေအနေနဲ့တိမ်ကောင်းကင်ဆာယောဂါလက္ခဏာတွေကြုံတွေ့ရခြင်းမရှိခင်မှာကျန်းမာရေးစစ်ဆေးမှုတွေကိုအချိန်မှန်ပြုလုပ်သင့်တယ်လို့ပြောပါတယ်။
2012ကိုကမ္ဘာတစ်ဝန်းလုံးမှာရှိတဲ့ cancer data တွေအရဆိုရင်တိမ်ကောင်းကင်ဆာတစ်နှစ်တစ်နှစ်မှာအသစ်ပေါ့အမျိုးသမီးကားသိန်းလောက်အသစ်ဖြစ်တယ်အသစ်ဖြစ်ရင်တစ်ဝက်လောက်ကဆုံးသွားတာအဲတော့သူကယောဂဖြစ်ပွားထုံးတက်ရမှာဆိုရင်55ရာခိုင်နှုန်းလောက်ဆုံးပါတယ်လို့ယူဆတယ်အဲ့တော့ကျမတို့ဒီမှာကတော့သူကပျောက်ကင်းနိုင်တဲ့ယောဂဖြစ်တယ်ဖြစ်ပွားမှုငုံကများတယ်ဒါပေမဲ့ဘာဖြစ်လို့မပြောက်တလဲအနောက်နိုင်ငံတွေမှာအကျိုးအဆင့်ကိုစမ်းသပ်စစ်ဆေးတဲ့ screening လို့ခေါ်တဲ့လုပ်ငန်းကအရန်ထိရောက်တယ်ဒီကျမတို့နိုင်ငံမှာ screening လို့ခေါ်တဲ့အကျိုးအဆင့်ကိုစစ်ဆေးတဲ့လုပ်ငန်းကနေပါနေသေးတယ်။အဲ့တော့ကျမတို့တောရွာတွေသွားရင်ကျမတို့ကမျိုးသမီးတွေပြောပါတယ်ဟဲ့ဆေးရုံနဲ့နီနီလေးဘာဖြစ်လို့များအစ်စစ်မခံတာလဲလို့မင်းတို့ကပြောတာဘာမှမမဖြစ်တာအဲ့တော့အဲ့ဒီအယူအဆလေးကိုကျမတို့က concept ပေါ့တို့ရဲ့ concept နဲ့ mindset ကို change ဖြစ်သွားအောင်မဟုတ်ဘူးယောဂါကိုစစ်ဆေးခံတယ်ဆိုတာယောဂလက္ခဏာမပြခင်စစ်ဆေးခံရမယ်။ယောဂလက္ခဏာပြမှစစ်ဆေးခံမယ်ဆိုရင်နောက်ကျသွားမယ်။အဲ့တော့ယောဂလက္ခဏာမပြခင်ကိုယ်မှာယောဂဖြစ်ပွားမှုဖြစ်နိုင်ခြေရှိမရှိကိုနားလည်တဲ့လူရှိမှစစ်ဆေးခံမှာလို့အဲ့ဒီ message ကိုကျမပြောပြချင်တာပါ
။ယောဂလက္ခဏာတွေမကြုံတွေ့ခင်မှာကျမရဲ့စစ်ဆေးမှုတွေကိုအချိန်မမှန်ပြုလုပ်ပေးရင်တင်ကောင်းကင်ဆာယောဂါကြောင့်အသက်သေဆုံးမှုတွေကိုရှော့ချပေးနိုင်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်။ကျွန်တော်တန့်စောပါ။
ဒေါက်တာတန့်စော်တင်ပြခဲ့တာပါအခုနားဆင်ရမှာကမြန်မာနှစ်တကူအတာတကြံပွဲတော်ဆင်နွှဲဖို့ကြိုတင်ပြင်ဆင်နေကြပါပြီလားနွေရသည်ရဲ့အပူတန်နဲ့အတူရေကစားကြမဲ့သူတွေအတွက်အသားရေမထိခိုက်ရအောင်ဘယ်လိုကာကွယ်နိုင်ကြပါသလဲကာကွယ်ထားတဲ့နယ်ဆိုတာတွေကိုမိတ်ကပ်ပညာရှင်မတ်ဝင်းမင်းတန်ရန်ကုန် in my heart က VOA ကိုပြောကြပါတယ်မတ်ခင်ဖြူထွေးကဆက်သွယ်မေးမြန်းထားတာပါ
အဓိကတော့ဒီနေရောင်နဲ့သွားလို့ရှိရင် sensing နဲ့သုံးမယ် sensing ဆိုတာကလည်းဒီတစ်နာရီကြာတစ်ခါလောက်ပြန်လိမ့်မှတကယ်ကိုအဆိုင်ရမှာဆိုတော့ sensory လေးဆောင်ထားမယ် sensory လေးလိမ့်မယ်အာပြီးလို့ရှိရင်လည်းဒီနေနဲ့ဓာတ်ရိုက်မဖြစ်နေနေရာတွေမှာနေမယ်ဟိုပြီးတော့အစားအသောက်တွေရေတွေတတိတိစားထောက်မယ်အာပြီးလို့ရှိရင်လည်း makeup solution လည်းအခုကအမှုလင်းလင်းပြောရင်ရွေးချယ်စရာတွေအများကြီးရှိပါတယ်ဒီဈေးကွက်ထဲမှာ waterproof တွေလည်းဖြစ်တယ် SPF တွေလည်းပါတယ်အကုန်လုံးဖြစ်တဲ့ဟာတွေကိုယ်အသားအရည်နဲ့လိုက်ပတ်မှန်းဟာလေးတွေကိုလိမ့်မှာအာပြီးတော့အရင်နေ့တကြံအတွက်မှာမိကအရန်အလောက်အရန်ပြင်မှုကျွန်တော်တိတ်မတိုက်တော့မှာဘာဖြစ်လို့လဲဆိုတော့ဘလောက်ကြီးပဲ waterproof ဖြစ်နေပါစေဟိုတခြားနိုင်ငံပြောတဲ့ waterproof ဆိုတော့ကျွန်တော်တို့နိုင်ငံမှာလည်းမနက်ကနေညနေအထိဟိုရေထဲမှာစိတ်နေတာမျိုးမဟုတ်ဘူးလေအဲ့တော့အဓိကကတော့ဒီ sunscreen လေးမှမှန်လေးမယ်အာအနေထိုင်စားဆောင်လေးဆင်ခြင်မယ်ပြီးတော့ခါအဲရေထဲမှာစကားတဲ့အခါစားလို့ရှင်လေအဲ့ဒီဝေစားဖို့တဲ့အခါစားလို့ရှင်လေပေါ့ပေါ့ပါပါနဲ့သုံးလွယ်၆လွယ်တဲ့ဒီအဝတ်စားမျိုးဝတ်တာပို့ပြီးတော့အဆင်ပြေလိမ့်မယ်။အာရှုခဏတည်းဓာတ်ခဏတည်းဆိုလို့ရှိရင်ရေဆိုးတဲ့အခါကြလို့ရှိရင်အာသွားရလားလားလဲချပါရဘယ်လိုမှအဆင်မပြေပါဘူး။ကိုယ်တော့လှစင်တာတော့လှစင်တာပေါ့လေ။ဒါပေမဲ့ဟိုတကြံရည်ကစားတယ်ဆိုတော့ပုံပေါ်ပါနဲ့ပြပြချင်းချင်းနဲ့အနောင်အဖွဲ့ကင်းစွာနဲ့ကစားရတာဆိုတော့ဒီလိုပဲတကယ်ဟိုတကြံမှာပေါ့နော်။ဟိုစီစီကန်းချီနဲ့တကယ်ကိုအပျော်အောင်စစ်မှန်တဲ့အပျော်မျိုးနဲ့ဟိုပျော်ဖို့ဒီကနေ့တိုက်တော့ပါလေရှင့
်ဆဆိုးကလည်းအမေမင်းတန်နေတဲ့တော့ထည့်ပြောပါရယ်တခုကပါလဲဆိုတော့ဟိုတာမန်အမျိုးသမီးလေးတွေပေါ့နော်ဒီမိတ်ကပ်တွေဘာတွေတုံးတဲ့အခါမှာဆိုလို့ရှိရင်လည်းဒီရေစုကန်မိတ်ကပ်ဆိုရင်လည်းအမျိုးမျိုးကိုတုံးနိုင်တာတွေရှိတယ်ဆိုတာနည်းနည်းတော့ထည့်ပြောထားတာရှိပါတယ်မဲ့ဥမာငွေကြေးအရာတိတ်ပြီးတော့မတက်နိုင်လို့ရှိရင်လည်းသူတို့အတွက်ဘလူး option တွေရှိတယ်ပေါ့နော်ဘလူးမိတ်ကပ်မျိုးစားတွေကိုတုံးလို့ရတယ်ကိုကတာမန်ဒီဝင်ဝင်နေတဲ့သူတွေအတွက်ပေါ့နော်ဘလူးကိုမှဝင်ဝင်မရှိပေမဲ့လည်းကိုဘလူးနေရာလေးတွေမှာရွေးချယ်ပြီးတော့ဘလူးပစ္စည်းလေးတွေကိုတုံးမယ်ဆိုရင်ပိုအဆင်ပြေမယ်ဆိုတာလေးရောနည်းနည်းအကြံပေးပေးပါလား
ကျွန်တော်ယုံကြည်ထားတာပေါ့နော်ဒီအလားပါနဲ့ပတ်သက်လာလို့ရှိရင်ဈေးကြီးတိုင်းနဲ့ကောင်းတာမဟုတ်ဘူးလို့ဈေးပေါ်တိုင်းနဲ့ညံ့တယ်လို့ကျွန်တော်တို့ဘလို့မခံရလို့မရပါဘူးရှင့်အဲ့တော့ကျွန်တော်တို့အခုဆိုလို့ရှိရင်ရေသမီးအမျိုးသားမတွေ့ဘူးအခုသဖြင့်ကလေးငယ်တွေကိုလည်းဒီနေအောင်တန်းနေကောက်ွက်နိုင်အောင်ကျွန်တော်တို့ဒီခင်မင်းလင်းပေးရပါမယ်အခုဆိုဈေးကွက်ထဲမှာကျွန်တော်အနေနဲ့ပြောချင်တာကတော့ပစ္စည်းရွေးတဲ့အခါကြလို့ရှိရင်ဈေးကွက်ထဲမှာတကယ်မြန်မာပြည်ကိုတရားဝင်တင်သွင်းလာတဲ့ FTA လက်မှတ်ရပြီးသားရှိတဲ့ပစ္စည်းတွေမြန်မာပြည်ဈေးကွက်ထဲမှာအကြာကြီးဟိုရေရှည်တည်တံ့ခိုင်နေနေတဲ့ပစ္စည်းတွေအများကြီးရှိပါတယ်အလိုအမျိုးတွေကသုံးပါစားပူနာဝါတွေကမသုံးပါနဲ့အခုဆိုကျွန်တော်ဥပမာပြောလို့ကျွန်တော်မာရီမာဟိုလုံငယ်အနည်း20လောက်ထဲရရှိနေကမ်မလာဆိုတဲ့ brand ဆိုလို့ရှိရင်သူဒီမှာရှိတဲ့ makeup လေးတွေသူဒီမှာရှိတဲ့ sunscreen လေးတွေတကယ်ကိုဈေးတက်တာနဲ့ဟိုလူဒန်းသားမရွေးပေါ့နော်သုံးလို့ရတယ်အခုဆို makeup ဆိုလည်း Bella တို့ဘာလို့ဆိုလဲပေါ်နေပြီဒါလူဒန်းသုံးလို့ရတယ်အဲ့တော့အခုဟာကအလောက်အပနဲ့စက်မကြီးချိန်ချိန်ပေါ်အတွက်ကအရင်ကြီးလည်းမဝေးတော့ပါဘူးရှင့်ပြီးတော့တကယ်ကိုဟိုယုံကြည်စိတ်ချရတဲ့ပစ္စည်းတွေလည်းမြန်မာပြည်ဈေးကွက်ထဲမှာရောက်နေပါပြီအဲ့တော့အသုံးစက်သူတွေအနေနဲ့ကလည်းကိုယ်သုံးတဲ့ပစ္စည်းကအစ်မန်လားကိုယ်သုံးတဲ့ပစ္စည်းကဘယ်ကလာလဲဆိုတာကိုသိလာလိုက်စားဖို့ကသုံးစက်တဲ့သူတွေကလည်းအပြည့်အဝတာဝန်ရှိပါတယ်ရှင့
်မင်္ဂလာပါရှင်အတာကူးတဲ့နှစ်တစ်ကူးတဲ့အချိန်ကြာရောက်ပါတော့မယ်ဒီနှစ်အတာတကြံမှာပြည်သူတွေနားယဉ်နေတဲ့တကြံတချင်းတွေခစ်ပေါ်မြူးကြွတဲ့တေးတံတွေနဲ့အတူမြမရိုးရတန်ချက်တွေကိုလည်းကြားကြရမှာပါ။အုပ်စုလိုက်ပျော်ပျော်ပါပါဆင်နွှဲကြတဲ့တန်ချက်တွေဟာနိုင်ငံရေးစီးပွားရေးနဲ့လူမှုရေးရာအဖျားဖျားကိုထိထိမိမိတယောထားတာတွေပါဝင်တာကြောင့်မလို့လူမှုရေးခန်းစားချက်ကိုထင်ဟပ်စေတာကတော့အမှန်ပါပဲ။ဒါကြောင့်တိမ်မွေ့နဲ့နဲ့လှတဲ့နိုင်ငံရေးတွေကိုခဏထားပြီးတော့တကြံအကျိုးအဖြစ်နဲ့ဒီနှစ်တန်ကြပ်တွေမှာဘာတွေများထူးထူးခြားခြားဆက်ဆိုကြမလဲဆိုတာတွေကိုဒီတစ်ပတ်ပေါ့ပေါ့ပါပါဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်။သောတာရှင်တို့နေ့နေ့ပါဝင်ဆွေးနွေးမေးမြန်းချင်ကြတယ်ဆိုရင်တော့အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စီတယ်လီဖုန်းနံပါတ် 1-232-382-5554 ကိုဖြစ်စီကြိုတင်ကြောင်းကြားဖတ်နိုင်ကြပါလိမ့်ရှင်။
ဒါမင်းအင်္ဂါည VOA တိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်လိုက်ပါတယ်။မကြခင်ရပ်ပိုင်းအတွင်းကြာရောက်မဲ့တကြံကာလအတွက်တကြံတည်သချင်းတစ်ပုဒ်ကိုလည်းတင်ဆက်ပြသေးပါဗျာ
။ Yeah 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 yeah. It's me again. Be gone. 2-0-1. Let's go.Chain like, oh, okay. Oh,
ောက်ရှောက်ပဲမို့ဒီနေ့မှာတစ်ခေါက်ချစ်စရာမတော့တဲ့ဒီကူလာဆုံးပွင့်နေကြသစ္စာမဖောက်ပဲနောက်နေ့ကခုပြချင်ဒီနေ့မှာမကောင်းတဲ့ရေကြီးတဲ့စီးတဲ့သစ္စာပွဲကချစ်စရာကောင်းတယ်တာကိုနှွေးထားတဲ့ကောင်းစစ်စက်တန်းနေတဲ့လူတွေနဲ့မလက်ကရောက်ပြဲလို့လဲ Home may I have your attention please speak soft to the village တော့ကြားရှင်အကြောင်းလို့ပြဲဒီနေ့ပတ်တာတော့တော့ Gina Paul Gina Paul me the fight နဲ့ထိုးတာတော့တော့ Gina Paul ဟာ Gina Paul ချိုးသက်ဆုံးဆိုင်ပြီး Gina တော့တော့ Gina Paul Gina Paul နောက်ကဲ straight ball သလားစတာမျိုးတော့ Gina Paul Gina Paul
Let's see how we fresh You all know what I'm saying Yo, yo, everybody!
When I say happy, you say new year!
Bobby Socks အတီးဆိုတဲ့ရီရာဘောဆိုတဲ့တကြံတချင်းကိုနားဆင်ခဲ့ရတာပါဒီကနေ့ည9:00နာရီမှာထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုလိုင်းတွင်မီတာ24 25 32 51မှာနားဆင်နိုင်ပါတယ်ခုတော့သတင်းအချင်းချုပ်ကိုမတ်တင်ကြီးထက်ကပြောပြပေးပါအောင်ခင်ဗျာ
အချင်းနိုင်ငံတန်တာမြို့ကခရယံဖျားရှိခိုးချောင်းတစ်ခုမှာဘုံပေါက်ကွဲလို့အနည်းဆုံးလူ22ဦးသေဆုံးပြီးဒါဇင်နဲ့ချီထဏ်ရရတယ်လို့ဒေသဆိုင်ရာအာဏာပိုင်တို့ကပြောပါတယ်ဒီနောက်နိုင်ပိုင်းအကြာမှာပဲအလက်ဇန်ဒရီးယားကခရီးယံဖျားရှိခိုးကြောင်တစ်ခုအနည်းမှလည်းနောက်ထပ်ပေါက်ကွဲမှုဖြစ်ပြီးအနည်းဆုံး6ဦးသေဆုံးခဲ့ပါတယ်။ကိုရီးယားကျွန်းဆွယ်မှာအမေရိကန်ရဲ့တပ်ရင်အားထပ်တိုးပြီးမြောက်ကိုရီးယားနိုင်ငံကိုသတင်းစကားပေးတဲ့အနေနဲ့အမေရိကန်ရေတပ်ကတိုက်ခိုက်ရေးတပ်ဖွဲ့တစ်ခုကိုကိုရီးယားကျွန်းဆွယ်စီဆစ်လွှတ်လိုက်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကမြောက်ကိုရီးယားနိုင်ငံကိုပဲ့ထိန်ဒုံးကျည်ပြစ်လွတ်တာကိုတားမြစ်ထားပေမဲ့လည်းမြောက်ကိုရီးယားကပြီးခဲ့တဲ့တစ်ပတ်မှာပြစ်လွတ်ခဲ့တာပါ The Calvish Sun လို့ခေါ်တဲ့တိုက်ခိုက်ရေးအဖွဲ့ဟာစင်ကာပူနိုင်ငံမှာကြောက်ချာပြီးဩစတြေးလျနိုင်ငံကိုသွားဖို့စီစဉ်နေတော့အမေရိကန်ရဲ့ Pacific Data စစ်ဌာနချုပ်ကမြောက်ဖက်ကိုခုံမောင်းဖို့အမိန့်ပေးခဲ့တာဖြစ်ပါတယ်ဆီးရီးယားသမ္မတဘာရှာအယ်အာဆတ်အာနာတီမြဲနေသည်မြဆီးရီးယားငြိမ်းချမ်းရေးဖြစ်လာမှာမဟုတ်ဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးကပြောဆိုလိုက်ပါတယ်တချိန်တည်းမှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကလည်းဆီးရီးယားနိုင်ငံတွင်အစ္စလာမ်မဲအစွန်ရောက် IS အဖွဲ့ချေမှုန်းရေးကိုဦးစားပေးအဖြစ်ဆက်လက်ဆောင်ရွက်နေတယ်လို့ပြောဆိုလိုက်ပါတယ်။ဗင်နီဇွဲလားနိုင်ငံမှာတော့သမ္မတမဒူရိုအစိုးရကအထိုက်ခံပါတီကိုယ်စားလှယ်လောင်းကိုရွေးကောက်ပွဲဝင်ခွင့်တားမြစ်လိုက်ပြီးတဲ့နောက်ဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့ပြီးမနစ်စနေနေ့ကတော့မြို့တော် Caracas မှာဗင်နီဇွဲလားရဲတပ်ဖွဲ့ကအထိုက်ခံဆန္ဒပြသူတွေကိုမျက်ရည်ပုံးနေရာဘာကြီးစနေသုံးပြီးတော့နှိမ်နှင်းခဲ့ရပါတယ်။
ကျေးဇူးပါခင်ဗျာသတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြခဲ့တာပါဒီညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်တွင်းအင်ဂျင်နီယာကတော့ Justin Twight ဖြစ်ပါတယ် VOA အမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6:00ခွဲနဲ့9:00အထိ line number 16925တို့ကနေတင်ဆက်ခဲ့တာပါ VOA ကိုနောက်အားပေးနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2:00ကြာမှာကျွန်တော်တို့အခါပြန်ဆောင်ရအောင်လားကြာကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.